စစ်တပ်ကအနာသိမ်းမှုကိုစန့်ကျင်တဲ့လူလူဆန္ဒပြပွဲတွေရန်ကုန်မန္တလေးနဲ့နေပြည်တော်ပါဝင်နိုင်ငံတော်ဝန်ကမြို့တွေမှာဒီနေ့မှလည်းအချိန်ဟုန်နဲ့ဆက်ပြီးတော့ဖြစ်ပွားခဲ့ပါတယ်ရန်ကုန်မှာတော့လမ်းထွက်ဆန္ဒပြတာတွေအခုဆိုရင်ကိုရက်မြောက်ရှိသွားပြီဖြစ်ပြီးတော့ဆန္ဒပြတဲ့သူတွေဟာလေလေရန်မီနီကုန်းနဲ့မြို့နယ်မှာစီဝေးခဲ့ကြပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်သမရဦးအမြင့်နဲ့ဖမ်းဆီးထားတဲ့သူတွေအများဆုံးပြန်လွတ်ပေးဖို့ဝန်ထမ်းတွေအနေနဲ့စီရီယမ်လှုပ်ရှားမှုမှာပါဝင်ဖို့ကိုတောင်းဆိုခဲ့ကြပါတယ်အပြင်ဆန္ဒပြတဲ့သူတွေဟာတက္ကသိုလ်ကြီးတာလန်းကအမေရိကန်တန်ယုံရှိနဲ့ကန်တော်ကြီးရှိကကုလသမဂ္ဂယုံရှိဒီမှာတွားရောက်ပြီးတော့လဲမြန်မာစစ်တပ်ကိုအမေရိကန်နဲ့နိုင်ငံတကာကဖိအားပေးဖို့တောင်းဆိုတာတွေကိုဆက်ပြီးတော့လုပ်ခဲ့ကြပါတယ်ဒီနေ့ဆန္ဒပြပွဲတွေအတွင်းဆန္ဒပြပြည်သူတွေနဲ့အတူလွတ်တော်အမတ်တချို့နဲ့အမှုပညာရှင်တွေလည်းပါဝင်ခဲ့ကြသလိုအင်ဂျင်နီယာကျောင်းပေါင်းစုံပါဝင်တဲ့အင်ဂျင်နီယာတပ်ပေါင်းစုတပိတ်အဖွဲ့လည်းရန်ကုန်မှာစုဝေးပြီးတော့ဆန္ဒပြခဲ့ပါတယ်ဒါပြင်ကက်သလစ်ခရစ်ယာန်ဘာသာဝင်များအဖွဲ့ကလည်းရန်ကုန်တက္ကသိုလ်ရှိပြည်လန်းပေါ်မှာစုဝေးပြီးတော့စာတမ်းတွေပိုစတာတွေဒေါက်ဆန်းစုကြည်ရဲ့တပ်ပုံတွေကိုဆောင်ပြီးတော့ညဉ့်ညန်းစွာစီတန်းလဲလဲဆန္ဒပြခဲ့ကြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကနေပြီးတော့ဆန္ဒပြပွဲအတွင်းရဲတပ်ဖွဲ့ကပြစ်ခတ်မှုကြောင့်ဦးကောင်းကိုချီးစံထိမှန်ခဲ့တဲ့မတ်များတွတ်တွက်ခိုင်အတွက်စုတောင်းပွဲအခမ်းအနားတစ်ခုကိုလည်းရန်ကုန်မြို့စုလေဖျားအနီးမှာဒီနေ့ညနေပိုင်းကပြုလုပ်ခဲ့ပါတယ
်။
မလေးမျိုးဘက်မှာတော့စစ်အာဏာသိမ်းမှုကိုစတင်တဲ့လူမှုဆန္ဒပြပွဲတွေဒီနေ့မှဆက်လက်ဖြစ်ပွားခဲ့ပြီးတော့ပြည်သူလူထုတွေတိုင်းနဲ့ချီပြီးပါဝင်ခဲ့ကြသလိုမလေးနိုင်ငံသားဘာသာတက္ကသိုလ်ကကျောင်းသားကျောင်းသူတွေလည်းဆန္ဒပြခဲ့ကြတာကိုတွေ့ခဲ့ရပါတယ်။ဒါပြင်နေပြည်တော်မှာဆိုရင်လည်းဆန္ဒပြတဲ့သူတွေဟာကားတွေမော်တော်ဆိုင်ကယ်တွေနဲ့စီတန်းလဲလဲဆန္ဒပြခဲ့ကြပြီးတော့ဝန်ထမ်းတွေအနေနဲ့အကြမ်းမဖက်ပဲအာဏာဖီဇန်နဲ့စီရီယမ်လှုပ်ရှားမှုမှာပါဝင်ကြဖို့ကိုတောင်းဆိုခဲ့ကြပါတယ်။ရန်ကုန်မန္တလေးနဲ့နေပြည်တော်မြို့တွေမှာလူလူဆန္ဒပြပွဲတွေဖြစ်ပွားနေတဲ့အချိန်ထဲမှာပဲနိုင်ငံမြောက်ပိုင်းကချင်ပြည်နယ်ကနေတောင်ပိုင်းတနင်္သာရီတိုင်းအထိနိုင်ငံတော်ကတခြားမြို့တွေမှာလည်းစစ်တပ်အာဏာသိမ်းမှုကိုလက်မခံတဲ့ဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်။ကချင်ပြည်နယ်မြကြီးနားဝိုင်းမော်၊စကိုင်းတိုင်းမုံရွာနဲ့ကလေးမြို့တွေမှာလူလူဆန္ဒပြပွဲတွေဒီနေ့မှဆက်လက်ဖြစ်ပွားခဲ့သလိုရှမ်းပြည်နယ်တောင်ကြီးဖဲခုံမြို့နဲ့ကယားပြည်နယ်လွယ်ကော်မြို့မှာလည်းခရင်တိုင်းသားတွေပါဝင်ပြည်သူတွေကဒေါက်ဆန်းစုကြည်လွမြောက်ရေးနဲ့ဝန်ထမ်းတွေ CDM လှုပ်ရှားမှုမှာပါဝင်ကြဖို့ကိုတောင်းဆိုခဲ့ကြပါတယ်။ဒါပြင်မိထီလာတထုံဖျားသုံးစုကျိုင်းစိတ်ကြီးနဲ့တဝဲမြို့တွေမှာလည်းဆန္ဒပြပွဲတွေဖြစ်ပွားခဲ့ပြီးတော့အတော်များများကတော့ငြင်းငြင်းချမ်းချမ်းရှိခဲ့ပါတယ်။